ခုနှစ်ကျင်းပတဲ့22ကြိမ်မြောက်ကမ္ဘာဖလာဟာကာတာနိုင်ငံမှာဆက်လက်ဆောင်ရွက်ဆဲရှိပါတယ်။ကမ္ဘာမှာအကြီးဆုံးအားစားပွဲအတွက်နည်းပညာအသစ်တွေလည်းစတင်အသုံးပြုနေပါပြီ။အရင်ကမ္ဘာဖလာမှာအသုံးပြုခဲ့တဲ့နည်းပညာတစ်ခုဟာတော့ VAR လို့ခေါ်တဲ့ဒါလုံကြီးကိုအကူအညီပေးတဲ့ကင်မရာစနစ်တစ်ခုဖြစ်ပါတယ်။2022ခုနှစ်မှာတော့ဒီနည်းပညာကပုံမတိုးတက်လာပြီးတော့နောက်ထပ်အသစ်နည်းပညာတစ်ခုထပ်တိုးလာပါတယ်။ဒါကတော့လူကျွန်ဘောကိုအချိန်အတိုအတွင်းမှာဒါလုံကြီးကိုကူညီပေးတဲ့ system တစ်ခုဖြစ်တဲ့ semi automated offside system လို့ခေါ်ပါတယ်။ဒါလုံကြီးကောင်းဆောင်ကိုရိုလီနာကဒီလိုပြောပါတယ
်။ And they developed a new technology, the so-called semi automated offside technology.
လူကျွန်ဘောနဲ့ပတ်သက်လို့ဆုံးဖြတ်ချက်ကိုမြန်မြန်ဆန်ဆန်နဲ့ပိုတိကျဖို့ဖြစ်နိုင်တဲ့ semi automated offside လို့ခေါ်တဲ့နည်းပညာတစ်ခုတည်ထွင်ခဲ့ပါတယ်။ရှင်းရှင်းလင်းလင်းပြောရရင်မြန်မြန်ဆန်ဆန်လူကျွန်ဘောကိုအခဲဖြတ်နိုင်ပြီမဲ့ချက်ချင်းဆုံးဖြတ်ချက်ချလို့တော့မရနိုင်ပါဘူး။အရင်ကလည်းနားရှင်တော့ပုံပုံမြန်လာပါတယ်။ဒါပေမဲ့ direct live တော့မဟုတ်ပါဘူး။နောက်တစ်ချက်ကျွန်တော်ပြောချင်တာကတော့နောက်ဆုံးဆုံးဖြတ်ချက်ဟာပွဲတာဝန်ခံတဲ့ဒါလူကြီးပါပဲရှိပါတယ
်။ The final decision always belong to the match official.
ဒီနည်းပညာဟာတာမန်နဲ့မတူတဲ့အခြေအားလိုက်နိုင်တဲ့ကင်မရာ12ခုကိုအသုံးပြုပြီးတော့မှလူကျုံမကျုံကိုသုံးသပ်လို့ရပါတယ်။ FIFA ရဲ့နည်းပညာခေါင်းဆောင်တယောက်ဖြစ်တဲ့ Sebastian ကဒီလိုရှင်းပြပါတယ
် All of the dedicated cameras that are available from the semi automated offside system so we have
ဒီ semi automatic offside system မှာကင်မရာက12လုံးရှိပါတယ်ဒီကင်မရာတွေအားလုံးကလာတဲ့ဗီဒီယိုတွေကိုတပြိုင်တည်းဒီကွန်ပျူတာ screen မှာကြည့်လို့ရပါတယ်ကင်မရာတွေအားလုံးဟာ 4K ကင်မရာတွေပါအောက်မှာ timeline ရှိပါတယ်ကင်မရာတွေကလာတဲ့ဗီဒီယို data တွေအားလုံးကိုကွန်ပျူတာကတွက်ချက်ချပြီးတော့မှလွယ်လွယ်ကူကူမြင်လို့ရတဲ့နည်းနဲ့ဖော်ပြထားပါတယ်ဒီလေမော်ရလိုင်းရဆိုရင်လူကျွန်တာဖြစ်ပြီးတော့အစင်းရောင်လိုင်းရတော့လူမကျွန်ပါဘူ
း Orange flags for tight offside or a green flag for tight onside
ဒီကင်မရာတွေကလာတဲ့ဗီဒီယိုတွေကအလိုလျောက်မှတ်တမ်းတင် hot drive ထဲမှာတင်ထားပြီးတော့ဗီဒီယိုတွေကိုချက်ချင်းပြန်လည်ကြည့်နိုင်ပါတယ်ဒါအပြင်ဒီအထူးကင်မရာ12ခုဟာဘောလုံးသမားတယောက်ချင်းရဲ့ခန္ဓာကိုယ်29နေရာကိုမှတ်သားယူပြီးတော့မှအလိုလျောက်ချင်းရလိုက်နိုင်ပါတယ်ဒီလုပ်ချက်ကိုတစ်စက္ကန့်မှာအခါ50data ယူနိုင်တာကြောင့်ဘလုံးသမားအားလုံးရဲ့လှုပ်ရှားမှုနဲ့နေရာကိုလူမျိုးလုံးအထက်ပုံမှန်အတိအကျအပြည့်ဖော်နိုင်ပါတယ်။နောက်ထပ်ဘလုံးမှာပါတဲ့ sensor နဲ့ပေါင်းပြီးတော့မှဘလုံးသမားတွေအားလုံးကစားခဲ့တဲ့ game ကို 3D computer ဇက်ကောင်တွေအစားထိုးပြီးတော့မှပြန်လည်ဖန်တီးလို့ရပါတယ်။ဒီလို 3D နဲ့ပြန်လည်ဖန်တီးတဲ့ game ကို shootout အမျိုးမျိုးကနေပြန်လည်ကြည့်လို့ရပြီးတော့ဒါလုံကြီးဆုံးဖြတ်ချက်ချဖို့အကူအညီပေးနိုင်ပါတယ်။ဒီနည်းပညာအသစ်ကို FIFA ပြိုင်ပွဲနှစ်ခုမှာစတင်ခဲ့ပြီးဖြစ်ပါတယ်။ဒီနေ့ကာတာနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားပြိုင်ပွဲကစားကွင်းအားလုံးမှာဒီနည်းပညာကိုစတင်အသုံးပြုနေတာပါကျွန်တော်ချမ်းမြေအောင်ပါဝါရှင်တန်ဒီစီကတင်ဆက်လိုက်ပါတယ်